ရန်ကုန်မြို့အင်းစိန်ဗဟိုအချင်းထောင်မှာဩဂုတ်လ22ရက်နေ့ဒီကနေ့မနေ့အစောပိုင်းကလက်နက်ကြီးနယ်လို့ယူဆရတဲ့ပစ်ခတ်ခံရမှုကြောင့်အဆောက်အဦနဲ့လူထိခိုက်မှုတချို့ရှိခဲ့တယ်လို့သိရပါတယ်။အင်းစိန်ဗဟိုအချင်းထောင်ရဲ့ဝန်ထမ်းအရာအတွင်းကိုထိမှန်တာဖြစ်ပြီးလူထိခိုက်ဒဏ်ရာမှုရှိပုံရတယ်လို့ဖြစ်စဉ်ကိုသိရှိခဲ့တဲ့ရှင်းနေတူက VOA ကိုပြောပါတယ်။
ဆောက်ကြရုံနဲ့တော့မရှိတာတော့ဘုံဘုံနဲ့ရှိသွားတယ်။မင်းတို့လည်းပြောတယ်၊နားလုံးလို့လည်းပြောတယ်။ဒီအခုတရားလုံးကိုသွားလိုက်ဆောက်ကြရုံ။အဲဘုံမဟုတ်ဘူး။ဒီ79ကိုဝိရိယနဲ့ပြစ်သွားတယ်ပေါ့နော်။အစမ်းမှရှိရောက်တယ်။အစမ်းမှဘုံနဲ့လည်းရှိရောက်တယ်ပေါ့။အဲအဆောက်အဦတွေပြစ်သွားတယ်။တချို့တော့တရားရတယ်လို့ပြောကြတယ်ဒါလည်း။ဘုံတရားတရားရတယ်ဘယ်လိုသိလို့ရှိတယ်လို့အသေးစိတ်ကလည်းမသိဘူး။ပြောတယ်ပြောတယ်ဆိုတော့
ပောက်ကွဲမှုကြောင့်အနည်းတဝိုင်မှာဖမ်းဆီးစစ်ဆေးမှုတချို့ရှိပေမဲ့အင်းစိန်ထောင်အပြင်ကအထူးတရားရုံးတွေကတော့ပုံမှန်အတိုင်းဆက်လက်အလုပ်လုပ်နေတယ်လို့သိရပါတယ်။အင်းစိန်ထောင်ဝန်အတွင်းကဆွေတော်လိုင်းဝန်တန်းအင်ရအနည်းလက်နက်ကြီးကြရပောက်ကွဲခဲ့တာလို့သိရပေမဲ့ဘသူဘဝလက်ချက်ဆိုတာလည်းတိတိကျကျမသိရပါဘူး။သက်ဆိုင်ရာအကျဉ်းဦးစီးဘက်ကိုဖြစ်စဉ်နဲ့ပတ်သက်လို့မင်းမြန်နိုင်ဖို့အကြိမ်ကြိမ်ဆက်သွယ်ပေမဲ့ဖြစ်ဆိုတာမရှိပါဘူး။နိုင်ငံရေးအကျဉ်းသားအများစုပါတဲ့အကျဉ်းသားတွေကိုထောင်ပြောင်းရွှေ့တာနောက်ထောင်တွင်းဖိနှိပ်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးအခုလအတွင်းအစ်စင်ထောင်ဝန်ကျင်မှာပောက်ကွဲပစ်ခတ်မှုတချို့ရှိခဲ့ပြီးတဲ့နောက်ဒီတစ်ချိန်မှာတော့လူထိခိုက်မှုရှိတယ်လို့ကြားသိရတာဖြစ်ပါတယ်ခင်ဗျာ။